ဘင်္ဂလားဒေ့ရှ်နိုင်ငံကတိတ်နဲ့ချီတဲ့ဒုက္ခသည်တွေအရေးပြေလည်ဖို့မှာဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလောင်ဒုက္ခသည်စခန်းကိုသွားခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေကတော့ဖမ်းဆီးခံရမယ့်အရေးလုံခြုံရေးနဲ့ခွဲခြားဆက်ဆံမှုမရှိသေးတော့ကိုအလေးထားဆွေးနွေးခဲ့ကြတာပါမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာအစိုးရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလောင်ဒုက္ခသည်စခန်းကိုသွားရောက်ပြီးဌာနေပြည်နိုင်ရေးလုပ်ငန်းစဉ်ကိုရှင်းပြခဲ့ပါတယ်မြန်မာအစိုးရအဖွဲ့ဝင်တဦးအနေနဲ့ဒုက္ခသည်စခန်းကိုသွားရောက်တဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်အခက်အခဲတွေအလုံးပြည်လဲရေးအတွက်အရေးကြီးဆုံးကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်ဖို့ဖြစ်တယ်လို့ဝင်းကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
် So I really appreciate the government of the Bangladesh for you as for the support to become
ဒုက္ခသည်စခန်းကိုသွားရောက်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကစီစဉ်ပေးခဲ့တာအတွက်အထူးပဲကျေးဇူးတင်ပါတယ်တွေ့ဆုံဆွေးနွေးမှုကလည်းအောင်မြင်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အားလုံးကောင်းကောင်းသိရှိထားပြီးဖြစ်ပါတယ်အရေးကြီးဆုံးကတော့ဌာနေပြည်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစနိုင်ဖို့ပါပဲဒါမှအခက်အခဲအားလုံးကိုကျော်လွှားနိုင်မှာဖြစ်ပါတယ်နိုင်ငံသားလုပ်ငန်းစဉ်ကိုကျွန်တော်တို့ဘက်ကစ조사နေပြီးသူတို့အနေနဲ့တော့နိုင်ငံသားဖြစ်ရေးလျှောက်ထားရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူထားပေမဲ့အခုချိန်ထိတော့မစနိုင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တိတ်နှက်ချီနေထိုင်နေတဲ့ကူတူပလောင်ဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့သွားရောက်ပြီးဒုက္ခသည်40လောက်နဲ့တွေ့ဆုံခဲ့တာပါ။ဒုက္ခသည်တွေဆင်းရဲချွတ်တဲ့စွာနေထိုင်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့သလိုမြမပြည်ကိုပြန်လာဖို့လဲကန့်လန့်ခဲ့တယ်လို့ကူတူပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်ကပြောပါတယ်
။ဟုတ်တယ်သူတာနေပြည်ရအတွက်သူပြောတာကအင်ဘီစီရောက်မယ်အင်ဘီစီရှောက်ရမယ်ပြည်မနိုင်ငံသားရမယ်ရှင်းရှင်းရမယ်လို့ပြောတယ်။သူကရှင်တို့သူသူခံစားနေတဲ့ရှင်တို့နိုင်ငံသားကိစ္စတို့ရှင်တို့ဆုံးရှုံးခဲ့တဲ့ပဲဟိုအော်ဆာရိုသူနောက်တကူရှင်တို့ဂျီနိုဆိုင်းပြုခံရတဲ့ဟာတို့ဘာမှလည်းတဲမပြောဘူးသူပြောတာနဲ့ဘယ်လိုလို့ရှင်တို့အဲလက်ခံနိုင်ပါမလဲသူအရှိတကူမှရှင်တို့လက်မခံနိုင်ဘူးလေသူယုံရှည်ပါယုံရှည်ပါလို့ပြောနေတာဘယ်လိုယုံရှည်ရမှာလဲအဲ့ဒါပဲ
ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချရတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောဆိုနေပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုလက်မခံသလိုနိုင်ငံသားအဖြစ်လည်းအသိအမှတ်မပြုပါဘူးအခုထွက်ပြေးတိတ်ဆောင်နေရတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လာပြီး NBC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမဲ့သူတွေအတွက်တပ်သေးခံကတ်ပြားတွေရယူချပြီးတဲ့နောက်နိုင်ငံသားဖြစ်ရေးလုပ်ငန်းစဉ်ကိုလည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့ပါတယ်။ဒါပေမဲ့ဒုက္ခသည်တွေနေရာရင်းပြောင်းရေးဟာမိမိရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့တယ်လို့ကူတူပလောင်ဒုက္ခသည်စခန်းကဥမောင်မောင်ကပြန်ပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်အဓိကစိုးရိမ်ချက်တွေကိုတော့မြန်မာအစိုးရဘက်ကဖြေရှင်းမပေးနိုင်သေးဘူးလို့လည်းသူကအခုလိုဆက်ပြောပါတယ်
။ဟုတ်တယ်ရှင်တို့အတူစိုးရိမ်တာကပထမဆုံးတက္ကသိုလ်ရိမ်တာကသူကကုလုံးကိုလေဟိုမတရားရှင်ပဲဆွဆွေးပြီးတော့အားစားဆိုပြီးတော့သူကအမိုးပွင့်တာတဲ့အမိုးလောက်တာတဲ့ဆက်ပြီးတော့ဖမ်းမယ်ဆိုပြီးတော့ပြောနေတာဟာတက္ကသိုလ်အရေးကြီးဆုံးပြနေတယ်နောက်တကူကရှင်တို့နိုင်ငံသားပြမဟာရှင်တို့တခြားတိုင်းသားလေးဒူနီဒူဒန်ဒူမပြပဲနဲ့ဒီအတိုင်းဘီစကံပြီးတော့ဘင်္ဂလီဆိုပြီးတော့သွားလိုက်လို့ရှိရင်ရှင်တို့ဘာမှလည်းဘဝမခင်စားမရှိဘူးလေမသွားနိုင်ဘူးလေအဲ့ဒါနကူကအတေကပြနေတယ်လေနောက်လူယူတဲ့လေသူ့ရဲ့လူယူတဲ့ကရှင်တို့အမကူဘူးမယူရှိဘူးကဘာလူယူတဲ့ကိုလာလုံးကလူယူတဲ့လူဝဲမယ်လေအဲ့ဒီသုံးကူကအတေကရှားနေတာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းမြန်မာအစိုးရဟာလည်းပြုပြင်ပြောင်းလဲသွားပြီဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုရှင်းပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ဒီကနေ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲသူတို့ရဲ့လူလားချက်တွေကိုတောင်းဆိုဆန္ဒပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကမနေ့ပြန်မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာပြည်ကဒုက္ခသည်တွေအရေးကိုဆွေးနွေးချမှာဖြစ်ပါတယ်ရှင်